Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရဲ့2014ခုနှစ်မေလ14ရက်ဗုဒ္ဓနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမဆွေမြတ်ပါရှင်ယူကရိန်းနယ်စပ်မှာရုရှားတပ်တွေရှိနေသေးတဲ့ဂျိုလူတပ်ပုံတွေကိုအမေရိကန်အစိုးရကထုတ်ပြန်လိုက်ပါတယ်။တူရကီနိုင်ငံမှာတော့ကြောင်မီသွေးရင်းတစ်ခုထဲမှာပောက်ကွဲမှုဖြစ်လို့150ကျော်သေဆုံးသွားပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့ကြီးညာပေးပါမယ်ရှင်
။အခုမနက်ခင်းနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကုလသမဂ္ဂရဲ့ဌာနေလူမျိုးစုများဆိုင်ရာအစည်းအဝေးတက်ရောက်လာကြတဲ့မြန်မာပြည်ကမွန်တိုင်းရင်သားအဖွဲ့အမေရိကန်ပြည်ထောင်စုမှရောက်ရှိနေပြီးဒီနေ့ဘလို့အကြောင်းအရာမျိုးတွေဆွေးနွေးခဲ့ကြပါသလဲ
။အဓိကအချက်ကတော့သူတို့ရဲ့ကိုပိုင်အုပ်ချုပ်ရေးကိုပေါ့နော်သူတို့ကိုယ်တိုင်စီမံခန့်ခွဲဖို့ဆိုတဲ့အကြောင်းအရာကိုအဓိကကားပေးပြီးပြင်ပြသွားတယ်ဗျကျွန်တော်တို့မှကြတော့အဲ့လိုမျိုးစီတီမရောက်သေးဘူးလေ
ဆွနုဘွဲကိုတက်ရောက်လာခဲ့တဲ့ဒီမွန်ပြည်သစ်ပါတီရဲ့ကိုယ်စားလှယ်နိုင်ရက်ခပြောပြခဲ့တာပါနိုင်ငံတကာသတင်းတွေပြပြချင်းမှာပဲနားဆင်ရပါမယ်ရှင်နောက်တစ်ခါအစိုးရနဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြားသဘောတူညီချက်၅ချက်မှာနှစ်ဖက်တိုက်ခိုက်မှုတွေလျှော့ချမယ်လို့လည်းဆိုပါတယ်။နိုင်ငံတကာသတင်းလွှာတွေမှာတော့အမေရိကန်ကမှတရားမဝင်နေထိုင်တဲ့ကလေးတွေကိုပြည်နှင်တန်ပေးတဲ့အခါအကူအညီပေးဖို့ကြိုးစားနေတဲ့ရှစ်နေအဖွဲ့တစ်ဖွဲ့ရဲ့အကြောင်းနဲ့တူကြော်ရုံးမာကြီးထိခိုက်မိတဲ့အခါအစာထိုးကုသဖို့နှိစက်လာပြီလားဆိုတော့ကျမရေးဆိုင်ရာသိပ္ပံသတင်းလွှာတစ်ပုဒ်ကိုလည်းပြောပြပေးအောင်ပါ။ဒီလိုသတင်းဆောင်ပါးတွေမတိုင်ခင်မှာတော့ဗုဒ္ဓဦးနေမနဲ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုတို့ကကြီးညာပေးကြပါမယ်ရှင
်ယူကရိန်းနိုင်ငံနယ်စပ်နာမှာရုရှားတပ်တွေရှိနေသေးတဲ့ဂျိုလူတပ်ပုံတွေကိုအမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့တုန်းကထုတ်ပြန်လိုက်ပါတယ်တပ်ရင်ဟာအမြောက်အများချထားတာကိုပြန်ရုပ်သိမ်းခဲ့ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲရုရှားအစိုးရကအာမခံထားပြီးတဲ့နောက်မှာအခုလိုမျိုးရုရှားတပ်တွေဆက်ရှိနေတဲ့ပုံတွေကိုထုတ်ပြန်လိုက်တာပါမေလ9ရက်နေ့တုန်းကဒီစီးပွားပြစ်သုံးဂျိုလူကနေရိုက်ကူးထားတဲ့ပုံတွေကိုနေတိုးတပ်ဖွဲ့ရဲ့ Twitter အကောင့်ပေါ်မှာလည်းဖော်ပြခဲ့ပါတယ်ယူကရိန်းရဲ့နယ်စပ်မြို့ဖြစ်တဲ့ဘယ်ဂိုရက်မြို့မှာရဟတ်ယာဉ်တွေရပ်ထားတဲ့ပုံတွေကိုမြင်ရပါတယ်။တခါမာရီယိုပိုမြို့သားကနယ်စပ်ဖက်မှာတနင်္ဂနွေနေ့ကရိုက်ထားတဲ့ပုံထဲမှာတော့အမေရိကန်တာဝန်ရှိသူတွေရဲ့အပြောအရရုရှားတန်ချက်ကကားတွေကိုမြင်ရပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကလည်းယူကရိန်းနိုင်ငံအရှေ့ပိုင်းမှာဒီယူကရိန်းတန်ချက်ကစစ်ကြောင်းကိုရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကခြုံခိုတိုက်ခိုက်ခဲ့လို့စစ်သား9ယောက်သေဆုံးပြီးတော့နောက်ထပ်9ယောက်ဒဏ်ရာရသွားပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြဿနာကိုညှိနှိုင်းအဖြစ်ရှာရေးတိုက်တွန်းဖို့ဂျာမနီနိုင်ငံသားရေးဝင်ကြီးယူကရိန်းနိုင်ငံကိုရောက်ရှိလာတဲ့နေ့မှာပဲအခုလိုမျိုးတိုက်ခိုက်မှုဖြစ်ပွားတာပါအစိုးရအစီအစဉ်နဲ့အခုသတင်းပတ်တဲ့ယူကရိန်းတိုင်းနိုင်ငံလုံးကနိုင်ငံရေးသမားတွေလူမှုအခြေပြုအဖွဲ့အစည်းတွေပါတဲ့မျက်နှာစုံကြီးဆွေးနွေးပွဲကနေမေ25ရက်ရွေးကောက်ပွဲမတိုင်ခင်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေလက်နက်စွန့်ဖို့အတွက်အထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းKF မြို့တော်ကိုရောက်ရှိလာပြီးတဲ့နောက်မှာပဲဂျာမနီနိုင်ငံသားရေးဝင်ကြီးဖန်ဖာတာစတိုင်းမိုင်ယာကပြောကြားခဲ့ပါတယ်။မေလ25ရက်နေ့ကျင်းပမယ့်ယူကရိန်းမှာဒီသမ္မတနဲ့မြို့တော်ဝင်ရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပါတယ်။ဒီရွေးကောက်ပွဲဟာဒီယူကရိန်းနိုင်ငံအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ Washington DC မှာအမေရိကန်နိုင်ငံသားရေးဝင်ကြီး John Kerry ကလည်းအီတလီနိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။
ဘူကိုဟာရန်ဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုမှာပါဝင်တဲ့မင်းကလေးအားလုံးဟာစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခံရတဲ့ကြောင်းကကြောင်းသူတွေဖြစ်ကြတယ်ဆိုပြီးတော့နိုင်ဂျီးရီးယားနိုင်ငံရဲ့အဲ့ဒီပြည်နယ်အုပ်ချုပ်ရေးမှုကတီးပြုတ်ပြောဆိုလိုက်ပါတယ်။အဲ့ဒီခွေတဲကမင်းကလေး54ဦးရဲ့နာမည်54ဦးကိုတော့ဒီနာမည်နဲ့တကွအတီးပြုတ်နိုင်တယ်လို့ဘုံနိုပြည်နယ်အုပ်ချုပ်ရေးမှုကက်ရှင်ရှစ်တမာကပြောပါတယ်။ကြံသူတွေကတော့ဒီချီပေါ်မြို့အမျိုးသမီးအလဲတန်းကြောင်းကကြောင်းသူတွေဖြစ်တယ်လို့ပဲအတီးပြုတ်လို့ရတယ်လို့ဆိုပါတယ်။မင်းကလေးတွေတဲကတဦးရဲ့ဖခင်ဖြစ်သူကဒီ18နှစ်အရွယ်သူ့ရဲ့သမီးကိုဗီဒီယိုထဲမှာမြင်ရတာမှတ်မိလိုက်တယ်လို့ VOE ဟော်စာဌာနကပြောပါတယ်။အမျိုးသမီးတူကလည်းသူ့ရဲ့ခမွန်းဖြစ်သူဟာအသက်18နှစ်အရွယ်သူ့ရဲ့သမီးလေးကိုအဲ့ဒီမှာမြင်လိုက်ရတယ်လို့ဆိုထားပါတယ်။18မိနစ်ကြာတဲ့ဒီဗီဒီယိုကိုဘူကိုဟာမန်အဖွဲ့ကတင်္ဂနွေမှာထုတ်ပြန်ခဲ့တာပါ။အဲ့ဒီထဲမှာတော့ဒီအမဲရောင်ဝတ်စုံနဲ့မိခိုးရောင်ဂေါမီချုံဝီယုံနဲ့မင်းကလေး100လောက်ကြီးလက်တနေရာမှာထိုင်နေကြတာတွေ့ရပါတယ်။ပြီးခဲ့တဲ့ April လပိုင်းတုန်းကဘူကူဟာရန်အဖွဲ့ကပြန်ပြီးဆွဲခဲ့တဲ့မင်းကလေး300လောက်ထဲကအချို့ဖြစ်ပါတယ်။ပြန်ပြီးဆွဲခံခဲ့ရတဲ့မင်းကလေးချို့ထွက်ပြေးလွတ်မြောက်လာပြီးမဲ့လို့မင်းကလေး256ဦးကတော့ပျောက်ဆုံးနေဆဲရှိပါတယ်။အင်္ဂါနေ့တုန်းကတော့ဒီနိုင်ဂျီးရီးယားအစိုးရဝန်ကြီးထာနီမူထာရကီကတော့အစိုးရအနေနဲ့ဒီဘူကူဟာရန်အဖွဲ့နဲ့ဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးပြောသွားပါတယ်။ဘူကူဟာရန်အဖွဲ့ဟာပြီးခဲ့တဲ့9နှစ်အတွင်းဒီနိုင်ဂျီးရီးယားနိုင်ငံအတွင်းမှာဘုံခွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်အဲ့ဒီအတွက်လူထောင်ခန့်သေဆုံးခဲ့ရပြီးပါပြီ။အခုပြန်ပြီးဆွဲခါရတဲ့မင်းကလေးတွေကိုပြန်ရှာနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ဂျီးရီးယားကိုအစွမ်းကုန်ကူညီသွားမယ်လို့နိုင်ငံရေးဝန်ကြီးဌာနပြောခဲ့တဲ့သူဂျန်ဆာကီကလည်းပြောဆိုထားပါတယ်ခင်ဗျာ
တူရကီနိုင်ငံအစ္စတန်ဘူမြို့တော်တောင်ဘက်မှာရှိတဲ့ဆိုမာမြို့ကကြောင်မီသွေးရင်းတစ်ခုထဲမှာလျှက်စစ်ပါကွဲမှုဖြစ်ပြီးတော့မိလောင်ခဲ့တဲ့အတွက်ကြောင်မီသွေးရင်းလှုပ်သား159ယောက်သေဆုံးသွားပြီးတော့ယာနဲ့ချီပိတ်မိနေတယ်လို့ဆိုမာမြို့တော်ဝန်ကပြောပါတယ်မြေအောက်ထဲမှာပိတ်မိနေတဲ့လှုပ်သားတွေကိုကယ်ဆယ်ရေးတွေကကယ်ထုတ်နိုင်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအသက်ရှူမကျအောင်လို့ကြောင်မီသွေးတွင်းတွေကိုအောက်ဆီဂျင်တွေလွှတ်ပေးနေပါတယ်မနီဆာပြည်နယ်အနောက်ပိုင်းမှာတည်ရှိတဲ့ကြောင်မီသွေးတွင်းတွေကဓာအားပေးဆက်ပောက်ကွဲခဲ့ပြီးတဲ့နောက်မိလောင်ကျွမ်းခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပိတ်မိနေစဲကြောင်မီသွေးတွင်းလှုပ်သားတွေကိုကယ်တင်နိုင်ရေးအတွက်ရှိသမျှပစ္စည်းအင်အားကိုသုံးဖို့အတွက်လဲသမရအက်ဗဒူလာဂူကမနီဆာအုပ်ချုပ်ရေးမှုကိုအမိန့်ပေးထားပါတယ်ရှင်
View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.24kHz 12.23 kHz 32.25 kHz 32.95 kHz 9.25 ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဟောဒီဟိုနေမနက်ဖက်တွေနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်တရုတ်ပင်လယ်ထဲကတရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောနေတဲ့နေရာမှာတရုတ်ကရေနံတူးစင်လာထားတဲ့အပေါ်ဆန့်ကျင်တဲ့အနေနဲ့ဒီဗီယက်နမ်ဆက်ယုံလှုပ်သားထောင်တဲ့ချင်းအင်္ဂါနေတုန်းကဆန္ဒပြခဲ့ပါတယ်။ယူနီဖောင်းဝတ်စုံတွေဝတ်ထားကြတဲ့ဗီယက်နမ်ဆက်ယုံအလုပ်သမားတွေဟာတရုတ်လူမျိုးတွေပိုင်တဲ့ဆက်ယုံတွေရှိမှအလံတွေကိုဝှေ့ရမ်းမော်တော်ဆိုင်ကယ်ဟွန်းတွေတီးတရုတ်ဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။Vietnam Singapore Industrial Park ဆက်မှုဇုံမှာရှိနေတဲ့အမည်မဖော်လိုသူတယောက်ကအခြေအနေဟာထိမနိုင်သိမ့်မြအခြေအနေဖြစ်နေတယ်လို့ VOA ရဲ့ Vietnam ဌာနကိုပြောကြားခဲ့ပါတယ်။တနင်္လာနေ့တည်းကဆန္ဒပြမှုတွေစတင်ခဲ့တာမှာအင်္ဂါနေ့မှာတော့ဒီတယောက်လူမျိုးတွေနဲ့နိုင်ငံသားတွေပိုင်တဲ့ဆက်မှုဇုံ၄ခုစလုံးအထိကူးဆက်ပြန့်နှံ့ခဲ့တာဖြစ်ပါတယ်။လုပ်ငန်းတွေရပ်ဖို့ညှဉ်းဆန်တဲ့ဆက်ယုံတချို့ဖျက်ဆီးခံရတယ်လို့လည်းဆက်ယုံဇုံတစ်ခုရဲ့အမှုဆောင်အရာရှိတယောက်ရဲ့အပြောကိုဒီ AP သတင်းကကိုးကားဖော်ပြပါတယ်။ရှင်နဲ့ရေနံတူးစင်ကိုရေပိုင်းနဲ့အငင်းပွားနေတဲ့နေရာမှာတရုတ်ကမေလ၁ရက်နေ့မှာလာရောက်ထားရှိပြီးတဲ့နောက်တရုတ်နဲ့ဗီယက်နမ်တင်မောတွေဝင်တိုက်မိတဲ့ပြဿနာလည်းဖြစ်ခဲ့ပါတယ်။အခုလိုမျိုးတောင်တရုတ်ပင်လယ်ကရေပိုင်းနဲ့အငင်းပွားမှုကြောင့်ဖြစ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနေပြည်တော်မှာလုပ်ခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကြီးညာချက်ထဲမှာလည်းထည့်သွင်းဖော်ပြခဲ့ပါတယ်ရှင်
။ဆီးရီးယားပြည်ပခအရေးအတွက်ကုလသမဂ္ဂနဲ့အရပ်အဖွဲ့ချုပ်တို့ရဲ့ဂျာဝင်ဆစ်ဆက်ပေးသူလက်ခါဘရာမီနီယာရုကနေပြီးတော့နှုတ်ထွက်သွားပါတယ်။မေလ31ရက်နေ့မှာမစ္စတာဘရာမီရဲ့တာဝန်ယူအဆုံးသတ်ဖို့စင်မကောင်းစွာနဲ့နှုတ်ထက်စွာကိုလက်ခံခဲ့ရတယ်လို့နယူးယောက်မြို့ရဲ့ကုလသမဂ္ဂဌာနချုပ်မှာတွေးမှုချုပ်ဘန်ကီမွန်ကပြောကြားသွားပါတယ်
။ For nearly 2 years, Joint Special Representative Brahimi has sought an end to the
Syria ကရက်ဆက်ကြမ်းကြုတ်တဲ့အခုပို့ပြီးတော့ဆိုးလာနေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ဖို့တွဲဖက်ထူးကိုယ်စားလှယ် Brahimi ဟာနှစ်နှစ်နီးပါးကြိုးစားခဲ့ပါတယ်။ Syria ပြည်ပခအဆုံးသတ်ဖို့အတွက်မျှော်လင့်ချက်မရှိအောင်ကိုချီးကပ်ပုံကွဲပြားနေတဲ့ Syria နိုင်ငံအရှေ့လေပိုင်းဒေသနဲ့နိုင်ငံတကာအတိုင်းဝန်ကြားကခက်ခဲတဲ့အခြေအနေတွေကို Mr. Brahimi ရင်ဆိုင်ခဲ့ရပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကပြောဆိုသွားတာဖြစ်ပါတယ်။ Mr. Brahimi ရဲ့ကြိုးပမ်းမှုကြောင့် Geneva မှာနှစ်ကြော့ကျင်းပခဲ့တဲ့ညီညွတ်ရေးဆွေးနွေးပွဲတွေမှာ Syria ဆူရတာဝန်ရှိသူတွေနဲ့တိုက်ခန့်တွေပါဝင်ခဲ့ပါတယ်။ဒီဆွေးနွေးမှုတွေဟာသဘောတူညီချက်မရဘဲနဲ့အဆုံးသတ်ခဲ့ရပါတယ်။နှစ်ဖက်ကြားညှိနှိုင်းမှုတွေပြန်ဆနိုင်မှုအတွက် Mr. Brahimi ဆက်ပြီးတော့ကြိုးစားခဲ့ပေမဲ့ရှစ်လတည်းမှာသမရယူကောက်ပွဲကျင်းပမယ်ဆိုတဲ့ကြေညာချက်ကြောင့်မလို့သူ့ရဲ့အားထုတ်မှုတွေအလဟတာဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်း Syria ပြည်ပခဆုံးတက်နိုင်မယ်လို့သူအပြည့်အဝယုံကြည်နေစေဖြစ်တယ်လို့အင်္ဂါနေ့တုန်းကပြောကြားသွားပါတယ်။ Mr. Brahimi ရဲ့နေရာမှာဘယ်သူကိုအစားထိုးတောင်းဝန်ပေးမလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူးခင်ဗျာ
။ Syria ကဓာတုလက်နက်တွေကိုဆွန့်လွတ်ပါမယ်လို့ကတိပေးထားတဲ့ကြားကပဲ Syria တပ်တွေဟာလက်တလောလာတဲ့အတွင်းဓာတုလက်နက်တွေနဲ့တီးခြားတိုက်ခိုက်မှု14ခုလုပ်ခဲ့တယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးလဟွန်ဖာဘျူးစ်ကဆွဆွဲလိုက်ပါတယ်ခလိုရင်းတန်းခွေနဲ့တိုက်ခိုက်မှုအပါအဝင်တိုက်ခိုက်မှုတွေကိုလုပ်ခဲ့တယ်လို့ဝါရှင်တန် DC မှာမစ္စတာဖာဘျူးစ်ကသတင်းတောက်တွေကိုအင်္ဂါနေ့တုန်းကပြောကြားခဲ့တာဖြစ်ပါတယ်သမ္မတဘာရှာအယ်အာဆတ်ဟာဓာတုလက်နက်တွေထုတ်လုပ်နိုင်စွမ်းရှိနေစေဖြစ်ပြီးတော့ဓာတုလက်နက်တွေသုံးဖို့ဆန္ဒရှိနေစေဖြစ်တယ်လို့ပြည်ထောင်နိုင်ငံကြားရေးဝန်ကြီးကပြောကြားခဲ့ပါတယ်ဆီးရီးယားကဓာတုလက်နက်ဖျက်သိမ်းရေးကိုကြီးကြပ်နေတဲ့ကုလသမဂ္ဂနဲ့ဓာတုလက်နက်တားဆီးရေးအဖွဲ့တို့ကကလိုရင်းနဲ့တိုက်ခိုက်တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းဖို့စီစဉ်နေပါတယ်။ဆီးရီးယားကဓာတုလက်နက်62ရာဂိုင်းနှုံးကိုဖျက်ဆီးခဲ့တယ်လို့ဒီနိုင်ငံတကာပူးပေါင်းအဖွဲ့တာဝန်ရှိသူ Secret Car ကပြီးခဲ့တဲ့သတင်းပတ်ကပဲပြောကြားခဲ့ပါတယ်။ချန်တဲ့ဓာတုလက်နက်8ရာဂိုင်းနှုံးကတော့ဒီသွားကြည့်လို့မရတဲ့နေရာတွေဒါမှမဟုတ်လုံခြုံမှုမရှိလို့အန္တရာယ်များတဲ့နေရာတွေမှာရှိနေတယ်လို့သူမကပြောပါတယ်။ American ဦးဆောင်တဲ့ဒီစစ်ရေးနဲ့တိုက်ခိုက်မှုကိုရှောင်ရှားနိုင်ဖို့အတွက်ဆီးရီးယားကသူ့ရဲ့ဓာတုလက်နက်အလုံးကိုဂျွန်လ30ရက်နေ့မတိုင်ခင်ရှင်းလင်းပစ်ဖို့ကုလသမဂ္ဂနဲ့သဘောတူထားတာပါ။ဆီးရီးယားနိုင်ငံကဓာတုလက်နက်ပစ္စည်းတွေကိုတည်ထုတ်သွားဖို့ကုန်တင်သင်္ဘောတစ်စင်းအကူအညီပေးထားတဲ့ Denmark နိုင်ငံကလည်း လောက်ဆရာရှိတာကိုမြ мян ဆန်းဆန်းလုတ်ဖို့နဲ့ကျန်တဲ့ဓာတ်လက်နက်တွေအလုံးအမြန်ဆွန့်လုတ်ဖို့ဆီးရီးယားအစိုးရကိုတိုက်တွန်းထားပါရရှင်
။ကမ္ဘာလူကြီးရဲ့လေးပုံတပုံဖြစ်တဲ့တန်းတထောင်ကျော်စီမှာဂျူးမုံတီးတဲ့အမြင်ရှိတယ်ဆိုပြီးတော့စစ်တမ်းတစ်ခုကဖော်ပြနေပါတယ်။နယူးယောက်မြို့အခြေစိုက် Anti-Defamation League အဖွဲ့ကနိုင်ငံပေါင်းနဲ့ပိုင်နက်ပေါင်း102ခုမှာလူပေါင်း 5,300 ကျော်ကိုစစ်တမ်းကောက်ယူခဲ့တာဖြစ်ပါတယ်။ဂျူးလူမျိုးတွေနဲ့ပတ်သက်လို့အနှုတ်လက္ခဏာဆောင်ဖြစ်တတ်တဲ့အမြင်7ခုကိုအမှားအမှန်ဒါမှမဟုတ်မသိဘူးလို့ရွေးချယ်ခိုင်းပါတယ်။စစ်တမ်းမှာပါဝင်သူကမေကွန်6ခုနဲ့အထက်ကိုသဘောတူတယ်လို့ဖြေလို့ရှိရင်ဂျူးမုံတီးတဲ့အမြင်ရှိသူလို့သတ်မှတ်တာဖြစ်ပါတယ်။ဂျူးတွေဟာသူတို့နေထိုင်နေတဲ့နိုင်ငံတဲ့အစ်ဆွေးကိုပို့ပြီးတော့တစ္ဆာရှိကြပါတယ်။ဂျူးတွေဟာစီးပွားရေးလောကမှာဩဇာအာဏာရှိလို့နဲ့ကမ္ဘာမှာဖြစ်တဲ့စစ်ပွဲအများစုကဂျူးတွေကြောင့်ဖြစ်တဲ့စတဲ့မေကွန်မျိုးတွေကိုမေးတာဖြစ်ပါတယ်။စစ်တမ်းရာဒီအရှေ့လေပိုင်းနဲ့အာဖရိကတိုက်မြောက်ပိုင်းမှာဂျူးမုံတီးတဲ့အမြင်ရှိသူအများဆုံးဖြစ်ပြီးတော့စစ်တမ်းမှာဖြေကြတဲ့84ရာခိုင်နှုန်းကစစ်တမ်းတွေကမေကွန်အများစုကိုသဘောတူကြပါတယ်။အရှေ့ဥရောပမှာတော့ဂျူးမုံတီးတဲ့အမြင်ရှိသူက34ရာခိုင်နှုန်းအနောက်ဥရောပမှာ24ရာခိုင်နှုန်းအာရှမှာ22ရာခိုင်နှုန်းနဲ့အမေရိကတိုက်နိုင်ငံတွေမှာတော့ဂျူးမုံတီးတဲ့အမြင်ရှိသူ19ရာခိုင်နှုန်းရှိကြပါတယ်။ဂျူးလူမျိုး6တန်းကိုနာဇီတို့အစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ဟိုလိုကော့စ်အဖြစ်အပျက်ကိုသိကြတဲ့သူကလည်း54ရာခိုင်နှုန်းပဲရှိတယ်လို့စစ်တမ်းကတွေးပါတယ်။ဂျူးမုံတီးတဲ့အမြင်တွေပြန့်နှံ့နေတာဟာထိတ်လန့်စရာကောင်းမနေပေမဲ့အလေးအနက်ထားစရာဖြစ်တယ်လို့ဒီ Anti-Defamation League ရဲ့ Director Ibrahim Foxman ကပြောဆိုထားပါတယ်ခင်ဗျာ။
internet ပေါ်ကကိုနဲ့ပတ်သက်တဲ့အကြောင်းအရာတွေကတိတ်ကိုကိုရေးကိုရာဆန်နေတဲ့အချက်လက်တွေကမစီလျော်တော့ဘူးဆိုရင်အဲ့ဒီအကြောင်းအရာ link တွေကိုဖယ်ရှားပေးဖို့ internet ကုမ္ပဏီတွေကိုတောင်းဆိုပိုင်ခွင့်ရှိတယ်လို့ဥရောပကအဆင့်အမြင့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်American အခြေစိုက် Google ကုမ္ပဏီအပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့ Luxembourg မှာရှိတဲ့ဥရောပသမ္မတတရားရုံးကအခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ Spain နိုင်ငံကအမျိုးသားတစ်ယောက်ကသူ့ရဲ့အကြောင်း Google မှာရှာတဲ့အခါမှာသူ့ရဲ့အိမ်ကိုပြန်သိမ်းမဲ့အကြောင်းဖော်ပြတဲ့ဒီ1998ခုနှစ်ကသတင်းဆောင်ပါကိုတွတ်တွေ့ပါတယ်။ဒီကတော့အဲ့ဒီပြဿနာကိုဖြေရှင်းလိုက်ပြီးဖြစ်ပေမဲ့သတင်းဆောင်ပါက Internet ထဲမှာရှိနေစေဖြစ်တာမို့သူကကန့်ကွက်တရားစွဲခဲ့တာပါ။အခုလိုကိုနဲ့ပတ်သက်နေတဲ့အကြောင်းချက်ရှိရာ website တွေစီသွားတဲ့ link ကိုဖယ်ရှားပေးဖို့တောင်းဆိုနိုင်တယ်လို့ဥရောပသမ္မတတရားရုံးရဲ့ဆုံးဖြတ်ချက်ပေါ်စိတ်ဖြစ်တယ်လို့ Google ကတုံ့ပြန်ခဲ့ပါတယ်ရှင
်။ American ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂ
2014ခုနှစ်မေလ14ရက်ဗုဒ္ဓနေ့နေ့ပိုင်းထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညူဦးတို့ကြီးညာပေးခဲ့ကြတာပါ။ဒီကနေ့နဲ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့ဌာနေလူမျိုးစုများဆိုင်ရာပုံမှန်ဆွေးနွေးပွဲမှာမြန်မာတိုင်းရင်းသားတွေအတွက်ရောဘာတွေဆွေးနွေးတင်ပြခဲ့သလဲဆိုတာကိုကြည့်ကြရအောင်ပါ။နိုင်ငံတချို့မှာရှိတဲ့ဌာနေလူမျိုးစုများအရေးနဲ့နှိုင်းဆရင်မြန်မာနိုင်ငံကတိုင်းရင်းသားလူမျိုးစုတွေရတင်ရတိုက်တဲ့အခွင့်အရေးတွေဟာအတော်ကိုအလှမ်းကွာဝေးနေတုန်းပါပဲလို့ကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့ဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂပုံမှန်ဆွေးနွေးပွဲကိုအင်္ဂါနေ့ကတက်ရောက်ဆွေးနွေးခဲ့တဲ့မွန်ပြည်သစ်ပါတီကိုယ်စားလှယ်တဦးက VOA ကိုပြောပါတယ်ဆွေးနွေးပွဲခြေအနေနဲ့ပတ်သက်ပြီးအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါရှင်
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ဌာနေလူမျိုးစုများဆိုင်ရာကုလသမဂ္ဂပုံမှန်ဆွေးနွေးပွဲဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့မနေ့တုန်းကတော့နိုင်ငံ၏အလိုက်သက်ဆိုင်ရာဌာနေတိုင်းရင်းသားတွေရာသင်ရာထိတ်တဲ့အခွင့်အရေးတွေအချိုးပေါက်ခံနေရတဲ့အခွင့်အရေးအကြောင်းတွေနဲ့အမျိုးသမီးအခွင့်အရေးအကြောင်းတွေကိုဆွေးနွေးခဲ့ကြတာပါမက္ကဆီကိုနိုင်ငံကလူနည်းစုလူမျိုးစုအရေးနဲ့ပတ်သက်ပြီးဆွေးနွေးတဲ့ပွဲကိုတက်ရောက်ခဲ့တဲ့မွန်ပြည်သစ်ပါတီရဲ့ကိုယ်စားလှယ်နိုင်ရခကဆွေးနွေးပွဲအကြောင်း VOE ကိုရှင်းပြပါတယ်
သူတို့ဖိုင်နာလူနေစုကိုစရိုက်တွေရှိတယ်သူတို့ရဲ့ဒီအခွင့်အရေးတွေကိုပေါ့နော်အဲ့ဒါသူတို့တင်ပြတာပေါ့နော်အဲ့မှာဒီမှုရေးစီးပွားရေးပညာရေးနဲ့ဆိုင်တဲ့အခွင့်အရေးကိုတင်ပြတာကိုကျွန်တော်တို့ကနားထောင်ခဲ့တယ်သူတို့ရဲ့ဒီဥမာဝရင်းပေါ့မင်းနစ်ဖယ်အုပ်ချုပ်ရေးလိုပုံစံပေါ့နော်အဲ့လိုမျိုးသူတို့ရဲ့အုပ်ချုပ်ရေးပုံစံမှာပါဝင်တက်တလောက်ပြန်ပါဝင်ပို့ရအောင်ပေါ့နော်အဲ့ဒါကျွန်တော်နဲ့လည်းဟိုတင်းနိုင်ရော့ရုံမွန်စာနဲ့ကနှစ်ယောက်ဆက်တယ်ပေါ့ဖွဲပြီးဆက်လိုက်တယ်ကျွန်တော်ဆွေးနွေးတာတော့အနည်းချင်းတော့ပါပဲဒီရင်ချင်းဒီမော်နီရဲ့ချင်းဒီကိုတော့ပြတာပေါ့နော
်မက္ကဆီကိုနိုင်ငံကလူနည်းစုအရေးဆွေးနွေးပွဲကိုကြားနာအပြီးမှာမြန်မာနိုင်ငံကတိုင်းရင်းသားတွေရတင်းရတိုက်တဲ့အခွင့်အရေးတွေဟာလက်တွေ့လှုပ်ဆောင်မှုအပိုင်းနဲ့နှိုင်းရှင်ကြည့်ရင်အတော်ကိုအလန်းဝေးနေစေဆိုတာမျိုးမြင်လာမိကြောင်းနိုင်ရခကထပ်ပြောပါတယ
်အများကြီးကွာတယ်ပေါ့သူတို့မှသေးစိတ်မြို့နယ်ကအုပ်ချုပ်ရေးကအစပေါ့နော်သူအဓိကအချက်ကတော့သူတို့ကလည်းသူတို့လူမျိုးကိုဒီမှာစီမံခန့်ခွဲရတဲ့အခါကျရင်ပြဿနာတွေကပို့ပြီးတော့ရှင်းရှင်းလင်းလင်းဖြစ်မှာပေါ့ဗျာအဓိကအချုပ်ကတော့သူတို့ရဲ့ဒီကိုပိုင်အုပ်ချုပ်ရေးကိုပေါ့နော်သူတို့ကိုယ်တိုင်စီမံခန့်ခွဲဖို့ဆိုတဲ့အကြောင်းအရာကိုအဓိကသားပေးပြီးပြင်ပြသွားတယ်ဗျကျွန်တော်တို့မှကြတော့အဲ့လိုမျိုးအခြေတည်မရောက်သေးဘူးလေအခုကြတော့ပဲဒီ2008အခြေခံဥပဒေကိုပဲစစ်စစ်လင်းလင်းတက်တက်ကိုကျွန်တော်တို့မှရ ရင်ကုန်မှမပြေရသေးတော့ကအဲ့ဒါနဲ့သူတို့နဲ့နိုင်ဆိုင်ရင်တော့အများကြီးကွာလိမ့်မယ်လို့လည်းကျွန်တော်စိတ်ထဲမှာခံစားရတာပေါ့နော
်ဒီမိုကရေစီနိုင်ငံဖြစ်တဲ့မက္ကဆီကိုလိုနိုင်ငံမျိုးကတော့သူ့ရဲ့လူနည်းစုအရေးအတွက်တောင်းဆိုလှုပ်ရှားနေတာကိုကြည်ရင်မြန်မာနိုင်ငံကတိုင်းရင်းသားတွေအရေးအတွက်ပို့ပြီးလှုပ်ဆောင်ဖို့တွန်းအားဖြစ်စေခဲ့ကြောင်းနိုင်ရခကပြောပါတယ
်ဒီမိုကရေစီနိုင်ငံလေးဖြစ်ချမ်းသာတဲ့နိုင်ငံလေးဖြစ်တဲ့ကျွန်တော်တို့နဲ့ဆိုင်ရင်တော့အများကြီးခွင့်ရေးပြည့်စုံတာပေါ့နော်ဒါတော့မှသူတို့ကပို့ပြီးတော့ကလူတွေရဲ့ခွင့်ရေးပေါ့နော်အခြေခံခွင့်ရေးတွေပို့ပြီးတော့အခြေခံကြရတဲ့ကြအောင်ပေါ့နော်သူစားတင်ပြတာကိုကျွန်တော်တို့ကဒါအများကြီးအတူစရာဖြစ်တာပေါ့လေကျွန်တော်တို့မှလည်းတနိုင်ငံသားအခြေခံခွင့်ရေးတွေကိုပို့ပြီးတော့များများရအောင်ပေါ့နော်အဲ့လိုမျိုးလုပ်ဖို့တည်တယ်လို့ကျွန်တော်တို့ဒီမှာစိတ်ထဲမှာခံစားမိတာပေါ့နော
်အင်္ဂါနေ့ကုလသမဂ္ဂဆွေးနွေးပွဲမှာအမျိုးသမီးအရေးနဲ့ပတ်သက်ပြီးတော့လဲမွန်တိုင်းရင်သူတူဖြစ်တဲ့ဒေါက်တာမိမွန်ထောကအမျိုးသမီးကျန်းမာရေးဆောင်ရှောက်မှုပိုင်းဆိုင်ရာနဲ့ပတ်သက်လို့ဆွေးနွေးသွားခဲ့ကြောင်းသိရပါတယ်။မေလ15ရက်ရဲ့ကြာသပတေးနေ့ကျရင်တော့မြန်မာနိုင်ငံကတိုင်းရင်းသားတွေအရေးကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်။အစိုးရနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကတော့မနေ့ကညနေမှာပြီးသွားခဲ့ပြီးသဘောတူညီချက်၅ချက်ကိုလည်းထုတ်ပြန်နိုင်ခဲ့ပါတယ်။ဒီသဘောတူညီချက်တွေမှာနှစ်ဖက်တိုက်ခိုက်တာတွေလျှော့ချရေးအတွက်ပထမဆင့်အနေနဲ့ပြည်ပခညှိနှိုင်းဖြည့်ဆည်းရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့အချက်လည်းပါဝင်ပါတယ်။သတင်းပြည်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ AB လက်ကစပြီးနှစ်ဖက်တက်တွေအကြတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့တဲ့နောက်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကကိုယ်စားလှယ်တွေဟာကြီးနားမြို့မှာမနက်9နာရီခွဲကနေညနေ4နာရီခွဲလောက်အထိတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအပြီးမှာတော့အချက်၅ချက်ပါတဲ့သဘောတူညီချက်ကိုထုတ်ပြန်ခဲ့ပါတယ်။သဘောတူညီချက်မှာအဓိကရေးပါတဲ့အချက်ကိုတော့မြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဆက်ကိုယ်စားလှယ်တွေကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ရေးကိုဥတည်ပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဟန့်သာဖြစ်စေတဲ့ဖြစ်ရည်ထပ်မံမဖြစ်ပွားဖို့ဦးစားပေးဆွေးနွေးခဲ့တယ်ပေါ့ကျွန်တော်တို့ဒီ2013အောက်တိုဘာ10ရက်နေ့မှာသဘောတူထားတဲ့ဒီ GMC ပေါ့လေ Joint Monitoring Committee ပေါ့လေအဲ့ဒီရဲ့ဒီ mechanism ရဲ့ပထမအဆင့်အနေနဲ့ဒီပြိပခအနှိမ့်နိုင်ဖြည့်ရှင်းအဖွဲ့ကိုဖွဲ့စည်းလို့ကျွန်တော်သဘောတူပါတယ်
ကော်မတီကိုတော့တမ်ဘရော့ဘက်က5ဦးနဲ့ KIO ဘက်က5ဦးပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်။အခြားသဘောတူညီချက်တွေကတော့2013ခုနှစ်မေလနဲ့အောက်တိုဘာလဆွေးနွေးပွဲတွေနောက်ပိုင်းဖြစ်ပျက်ခဲ့တဲ့ကိစ္စတွေကိုဆွေးနွေးခဲ့သလိုအဲ့ဒီဆွေးနွေးပွဲတွေကရရှိတဲ့သဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့နဲ့မီဒီယာတချို့ရဲ့လွဲမားစွာဖော်ပြခဲ့တာတွေကိုဆွေးနွေးခဲ့ကြောင်းပါရှိပါတယ်။ဆွေးနွေးပွဲမှာကကွယ်ရေးဦးစီးချုပ်ကအာဏာကုန်လွှဲအပ်ထားတဲ့ဒုတိယဗိုလ်ချုပ်ကြီးမြင့်စိုးပါဝင်မတက်ရောက်တာကလည်းထူးခြားမှုတစ်ခုဖြစ်ခဲ့ပါတယ်ဒုတိယဗိုလ်ချုပ်ကြီးမြင့်စိုးဟာအရင် KIO နဲ့ဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့ပြီးမတက်ရောက်တဲ့အပေါ်မှာတော့တပိုင်းဆိုင်ရာကိစ္စတွေကိုဆွေးနွေးရမှာအားနည်းချက်တွေရှိနိုင်မယ်လို့သုံးသပ်တာတွေလည်းရှိခဲ့ပါတယ်ဦးလာမောင်ရွှေကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဒီမှာမြောက်ပိုင်းတိုင်းမှုလည်းပါပါတယ်နော်ဝင်းကြီးဦးအောင်မင်းတို့ဦးသိန်းစိုးတို့လည်းဒီမှာပါတဲ့အတွက်ဒီနိုင်ငံပို့ရတော့အများကြီးတော့ကျွန်တော်တို့ဒီလုပ်နိုင်ပါလေအဲ့တော့အခုအဓိကအရေးကြီးတာကတော့ဒီပြည်ပခန့်တွေရှော့ချနိုင်ဖို့ပဲတစ်ဖက်လုံးကောင်းဆောင်ရတယ်ဥပ္ပီပါတယ်ဆွနေပွဲကတော့ရင်းစင်းကြီးနဲ့ဟောဆွနေနိုင်ပါလေအဲ့တော့ခုနကတော့ဒီပြည်ပခန့်ရှင်နေဖြည့်ရှင်းအဖွဲ့ကိုလည်းအများဆုံးဖွဲ့ဖို့တော့အဆက်ကတော့သဘောတူထားတဲ့အတွက်ရှင်းမှာတော့ပြည်ပခန့်တွေတော့ရော့သွားဖို့ကျွန်တော်လက်ပြောလက်ပါ
တယ်တန်းသားလက်နက်ကင်အဖွဲ့တွေဘက်ကလေးလာသူအဖြစ်တက်ရောက်လာတဲ့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့ဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲအဖြစ်သုံးသပ်ပါတယ
်။ဒီပြိပခါနဲ့ပတ်သက်သူတို့ပြောတဲ့ဟာကတော့နှစ်ဖက်စလုံးကသူတို့လက်ခံတာကတော့ဒီနေ့မှာသဘောတူညီထားပြီးသားတွေကိုဟို implementation account ဖောင်းဆောင်ရွက်တဲ့နေရာမှာနှစ်ဖက်စလုံးမှာအားနည်းချက်ရှိခဲ့တယ်။ထိမ့်သိမ်းမှုမှာလည်းနှစ်ဖက်စလုံးမှာအားနည်းချက်ရှိတယ်ဆိုတော့ဒါနှစ်ဖက်စလုံးကဝန်ခံပြီးတော့မှဒီလိုမျိုးဖွဲ့ကြတာကိုအဲ့ဒါကကောင်းတဲ့ချက်ပါ။ဒီနေ့ပွဲရတော့အဲ့ဒါလေသူတို့ဆွေးနွေးကြရတဲ့မှာတော့ဗျာဟိုအပြုသဘောဆောင်တာတွေအများကြီးပြောတာပ
ါ KIO နဲ့အစိုးရကိုယ်စားလှယ်တွေရဲ့တွဲဆုံဆွေးနွေးပွဲဟာနှစ်ရက်ကြာကျင်းပဖို့မူလကရည်မှန်းထားပေမဲ့တရက်ထဲနဲ့ပဲပြီးဆုံးသွားခဲ့တာဖြစ်ပါတယ်ကျင်းပတဲ့ဆွေးနွေးပွဲကိုပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောတို့ဦးဆောင်ပြီးအခြားပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဦးခင်ကြီးဦးခမောင်စိုးဦးအောင်မင်းနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တမရော့ဘက်ကမြောက်ပိုင်းတိုင်းတိုင်းမှုဗိုလ်ချုပ်ထွန်းထွန်းအောင်နဲ့ကချင်ပြည်နယ်နေဆက်ရေးရဝန်ကြီးဘုံမူကြီးတန်းအောင်တို့ပါဝင်တက်ရောက်ပါတယ်။ KIO ကိုယ်စားလှယ်အဖွဲ့ကိုတော့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစလော့ဂမ်နဲ့ KIA ဒုစီဦးစီးချုပ်ဗိုလ်ချုပ်ဂွန်မော်တို့ဦးဆောင်ပြီးကိုယ်စားလှယ်၈ယောက်တက်ရောက်ပါတယ်။ လီလာသူအဖြစ်တရုတ်နိုင်ငံကကိုယ်စားလှယ်နဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကြံပေးရုံးကတာဝန်ရှိသူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သူတို့ရဲ့တပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ကကိုယ်စားလှယ်တွေကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကကိုယ်စားလှယ်တွေပါဝင်တက်ရောက်ပါတယ်မနေ့ဖန်မှာတော့ NCCT အဖွဲ့ဟာခေါင်းဆောင်တွေဟာတရုတ်နိုင်ငံကကိုယ်စားလှယ်နဲ့တွေ့ဆုံပြီးလက်ရှိဆောင်ရွက်နေတဲ့ညီချမ်းရေးလုပ်ငန်းတွေကိုရှင်းလင်းဆွေးနွေးဖို့ရှိနေပါတယ်
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အခု radio အစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းည9နာရီ radio အစီအစဉ်ပြီးပြီးချင်း Asia Set 7 ဂျိုရူးကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးနိုင်ငံတကာသတင်းဆောင်ပါတွေကိုပြောပြပေးသွားပါမယ်။အမေရိကန်ပြည်ထောင်စုမှတရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်အမေရိကန်လူဝင်မှုကြီးကြပ်ရေးတရားရုံးကနေပြည်နှင်တန်းအဖိတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရတဲ့ကလေးအရေးအတွက်ဟာတနေ့တခြားများလာနေပါတယ်။အမေရိကတိုက်အလဲပိုင်းကဝင်ရောက်လာတဲ့သူတွေအနေနဲ့တချို့ကအမေရိကန်မက္ကဆီကိုနယ်စပ်မှာဖမ်းဆီးခံခဲ့ကြရတဲ့သူတွေပါ။ကြံတဲ့သူတွေကတော့ဥရောပနဲ့အာဖရိကကနေအလဲပတ်ဗီဇာနဲ့ဝင်လာကြပြီးတက်တန်းကုန်ဗီဇာနဲ့ဆက်ပြီးတော့တရားမဝင်နေထိုင်နေကြတဲ့သူတွေလည်းပါဝင်ပါတယ်။အဲ့ဒီလိုတရားမဝင်နေထိုင်တဲ့သူတွေဟာအသက်မပြည့်သေးတဲ့သူတွေဖြစ်ပြီးပြည်နှင်တန်နဲ့ရင်ဆိုင်ရတဲ့အခါမှာအကျိုးဆောင်ရှေ့နေလည်းမရှိဘဲဖြစ်နေရင်ဒီနယူးယောက်မြို့ကရှေ့နေတဖွဲ့ကနေပြီးတော့အကူအညီပေးဖို့ကြိုးစားနေပါတယ်။ VOA သတင်းတောက် Caroline Weaver ရဲ့သတင်းပေးပို့ချက်ကိုတော့မနန္ဒာချမ်းကပြောပြပေးပါမယ်ရှင်။
လူဝင်မှုကြီးကြပ်ရေးတရားရုံးမှာမှုရင်ဆိုင်နေကြရတဲ့ကလေးငယ်တွေအတွက်စေတနာဝန်ထမ်းရှေ့နေတွေနဲ့အကူအညီပေးမဲ့စီမံကိန်းအတွက် Safe Passage လို့အမည်ပေးထားတဲ့ရမုံငွေရှာပွဲလေးတစ်ခုကိုလူငယ်တွေကျင်းပနေကြတာပါစီမံကိန်းကိုစတင်ထူထောင်သူလန်နီဘန်ဆန်ကတော့တရက်ခွင့်မှာကလေးတွေအခွင့်အရေးအကာအကွယ်ပေးဖို့လိုတယ်လို့ဆိုပါတယ
် Last month there was a 3-year-old sitting in the deportation chair.You have a government prosecutor. You have a judge on the bench and you have a child.
ဒီကလေးလာတော့က၃နှစ်ရွယ်ကလေးတယောက်ပြင်းနေနေပေးခံရမယ့်အမှုနဲ့ရင်ဆိုင်ရတယ်လေ။တရားခွင်မှာအဆိုးရရှိနေရှိတယ်။တရားသူကြီးလည်းရှိတယ်။စကားပြန်ကလည်းပေးမှထိုင်နေတယ်။အဖွားလည်းအမှုတွေမှာပါပါတယ်။တကယ်လို့သာတရားရုံးမှာ safe passage အဖွဲ့သာမရှိဘူးဆိုရင်ကလေးဘက်ကရက်တည်ပြီးတော့ပြောပေးမယ်သူဒါမှမဟုတ်တရားရုံးစနစ်ကိုနားလည်အောင်လို့အဖွားကိုကူညီပေးမယ်သူဆိုလို့ဘယ်သူမှရှိမှာမဟုတ်ပါဘူး။နယူးယောက်ဥပဒေကြောင်းကပမောက်ခတဦးဖြစ်တဲ့ဘန်ဆန်ဟာနယူးယောက်လူဝင်မှုကြီးကြပ်ရေးတရားရုံးကိုတလကိုအနည်းဆုံးတစ်ရက်တော့သွားလေရှိတယ်လို့ဒီလိုရွှေပြောင်းကလေးငယ်တွေအတွက်အကျိုးဆောင်ပေးမယ်စေတနာဝန်ထမ်းရှေ့နေတွေရအောင်လို့လည်းရှာပေးပါတယ
် Most of the young people we've met there's a reason they don't want to go home and that has been not just dire poverty but real danger in their communities
ကျမတို့တွေ့ခဲ့ရတဲ့ကလေးအများစုကသူတို့တိုင်းပြည်ကိုသူတို့မပြောင်းကျင်ကြတာအကြောင်းရှိပါတယ်။ဆင်းရဲလွတ်နာတသက်တည်းမဟုတ်ပါဘူး။သူတို့နေထိုင်ရတဲ့ပတ်ဝန်းကျင်မှာတကယ်ကိုအန္တရာယ်များလွန်းလို့မပြောင်းကျင်ကြတာပါ ။ဒါ့အပြင်အမေရိကန်လူဝင်မှုကြီးကြပ်ရေးဥပဒေကဒီကလေးတွေအတွက်ဥပဒေကြောင်းအရအထူးအကာအကွယ်ပေးမှုတွေရှိထားပေမဲ့သူတို့ရားသင့်တဲ့အခွင့်အရေးတွေလက်တွေ့ရရှိအောင်လို့ကူညီနိုင်မဲ့ရှေ့နေတွေတော့မပေးပါဘူး။Ishi Basara ha so yin atat 15 ni ayue ma Turki naingan ga ni yauk shi la tu phit pi lo naw song sha nai lun do ma da safe passage a season le ko tu ga twi shi ga da ba
My sister obtained a green card like I guess couple years after I got here and but she didn't have her citizenship back then
so she ဒီကိုရောက်ပြီးနှစ်နှစ်သုံးနှစ်လောက်မှာပဲကျမအမကအမြင်နဲ့နေထိုင်ခွင့်ရခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကနိုင်ငံသားမဟုတ်သေးတဲ့အတွက်ကျမကိုတာဝန်ခံပေးလို့မရခဲ့ပါဘူးအဲ့ဒါနဲ့ကျမတို့လည်းဘယ်လိုလုပ်ရမလဲမေးဖို့အပြင်ကရှေ့နေနေစီသွားခဲ့ကြပါလေ ။ဒါပေမဲ့လည်းသူတို့ကတော့နီလန်းမရှိဘူးဆိုပြီးငြင်းငယ်ကြတာကြီးပါပဲ
။အသက်16နှစ်ရှိနေပြီဖြစ်တဲ့ထက်တန်းကျောင်းသားလေးဥစ်မန်ဘယ်ရီဟာသူ့အသက်8နှစ်လောက်မှာဂီနီနိုင်ငံကနေရောက်ရှိလာခဲ့တာပါ။မိဘတွေမရှိတော့ဘဲဦးလေးဖြစ်သူနဲ့နေထိုင်နေတာဖြစ်ပါတယ်။သူ့ကိုလည်း safe passage အစီအစဉ်ကရှေ့နေတွေကနေပဲအမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်လို့ရအောင်လို့ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ
်။ And it means a lot because now I could like travel out and inside the country like and I could come back and go.
ကိုဆိုရင်နိုင်ငံသားကိုခီးသွွားလို့လည်းရတယ်။ဥပမာကျွန်တော်နိုင်ငံကိုကျွန်တော်ပြန်လည်ချင်တာမျိုးလို့သွားလိုက်ပြန်လိုက်လည်းလုပ်လို့ရတဲ့အတွက်ကျွန်တော်အတွက်တော့အများကြီးကိုအထိပ္ပယ်ရှိပါတယ်လို့သူကပြောသွားခဲ့တာပါ။berry လိုကန်ကောင်းသူတွေကတော့အ ਨੇ ချင်းပဲရှိတာပါ။အုတ်ထင်းသူမပါပဲရောက်လာကြတဲ့ရွှေပြောင်းကလေးငယ်အရေးအတွက်တိုးလာနေချိန်မှာပဲ safe passage အဖွဲနဲ့တခြားစေတနာဝန်ထမ်းအဖွဲစည်းတွေကနေပြီးအကူအညီပေးနိုင်သူကတော့လက်တဆုပ်စာလောက်ပဲရှိပါတယ်။ဒီနှစ်တစ်နှစ်ထဲမှာရင်အမေရိကတိုက်အလဲပိုင်းကအများစုဖြစ်တဲ့ဆယ်ကျော်တက်တဲ့ကလေးငယ်တွေ6000ကျော်လောက်ကိုမက္ဆီကိုနယ်စပ်မှာဖမ်းမိလိမ့်မယ်လို့လည်းအမေရိကန်ဗဟိုအစိုးရကခန့်မှန်းထားပါတယ်။
မနန္ဒာချံပြောပြခဲ့တာပါရှင်အခုတခါတော့ကျမ်းမာရေးသတင်းဆောင်ပါတစ်ပုဒ်ကိုအလှည့်ပေးပါမယ်ကျော်ရုံးမကြီးမှာပြင်းထန်တဲ့ဒဏ်ရာရသွားတဲ့အခါအောက်ပိုင်းတစ်ပိုင်းလုံးသိသွားတတ်ပါတယ်ဒါရင်မကစီအိမ်ဦးလန်းချောင်းနဲ့လိမ်ပိုင်းဆိုင်ရာလုပ်ငန်းတွေမှာလည်းအလုံးမလုံးတော့ပဲဖြစ်သွားလိမ့်ရှိပါတယ်ဒါပေမဲ့လျှက်စစ်ပစ္စည်းတခုကိုခန္ဓာကိုယ်ရဲ့အစာထိုးထည့်ပေးလိုက်ရင်တော့အဲ့ဒီလိုအလုံးမလုံးတာတွေတဲကအ ਨੇ ဆုံးတစ်ချို့ပြန်ကောင်းသွားတဲ့အကြောင်းအမေရိကန်ပြည်ထောင်စုကင်တက်ကီပြည်နယ်မှာရှိတဲ့လူးဝစ်ဘီလ်တက္ကသိုလ်ကပညာရှင်တွေတွေ့ရှိခဲ့ကြပါတယ်ဒီအကြောင်း VOA သတင်းတောက် George Butit သတင်းပေးပို့ချက်ကိုကိုဝင်းမင်းကပြောပြပေးပါဦးမယ်ရှင
်ဟုတ်ကဲ့ပါလွန်ခဲ့တဲ့9နှစ်က DT Cycle မှောက်တာကြောင့် Ken Stephenson ဟာရင်ဘတ်အောက်ပိုင်းတည်သွားခဲ့ပါတယ်ဆရာဝန်တွေကသူဘတော်မှပြန်မတ်တက်ရနိုင်တော့မှာမဟုတ်ဘူးလို့ဆိုခဲ့ပါတယ် Stephenson ကလည်း
They said based on what they've diagnosed and how I broke my back
ဒီယောဂဖြစ်သွားတာကြောင့်ရေကျွန်တော်နောက်ကျောကျိုးပုံကျိုးနီးကြောင့်ပြီးတော့အားလုံးဖြစ်သွားခဲ့တာတွေကြောင်းပေါ့လေခြေတော့လှုပ်ဖို့နဲ့အာယုံခံဖို့မဖြစ်နိုင်တော့ဘူးလို့သူတို့ကပြောခဲ့တယ်ဗျ
ဒီလူငယ်လေးနောက်ထပ်ခံစားလိုက်ရတာကတော့ပန်းတေသွားတာပါဒါပေမဲ့အခုသူ့နောက်ကျောမှာကျော်ရိုးအာယုံကျောမကြီးကိုလျှက်စစ်လှိုင်းနဲ့လှုံ့ဆော်ပေးတဲ့ပစ္စည်းငယ်လေးတစ်ခုအစားထိုးထည့်ပေးလိုက်တာကြောင့်သူအရင်လုံးဝဆုံးရှုံးသွားခဲ့တာတွေကတချို့ကိုပြန်လုလာနိုင်ပါပြီအမေရိကန်အမျိုးသားကျန်းမာရေးဌာနကဒေါက်တာရိုဒရစ်ပက်ထရစ်ဂရူးကဒီပစ္စည်းလေးအလုပ်လုပ်ပုံကို
The goal was to modulate those damage
ရွေးချက်ကတော့တည်သွားတဲ့အာယုံကြောတွေကိုပြန်နှိုးဆွတဲ့သဘောပါဒါကြောင့်မို့လှုံ့ဆော်မှုကိုအာယုံခံလို့ပြန်ရလာတယ်လေ
ဒီလှုံ့ဆော်ဇက်လေးကိုအဝေးထိန်ကရိယာလေးနဲ့ဖွင့်လို့ရပြီးတချိန်မှာစတီဗန်ဆန်ရဲ့ခြေတစ်ဖက်လှုပ်လို့ရစေပါတယ်တခြားအင်ကာလုပ်ငန်းတွေလည်းပြန်ကောင်းစေပါတယ်Stephenson ga
the sexual function thing was huge for me I mean cuz it was basically nothing
lay mai san ya pyan a lou lou la da ga raw de kyo a chou ji ma ba de yin nong a so yin ba ma khan sa ja ma shi ke u a khu lo pyan phit la da de kyo kaung daw de bya
a la de u tacha luna thong le pyan kaung la ke ba de de u ga raw lan ma shao nai de ba bu doctor patty grew ga di pisi le ga long wa ka aw ku pe nai da raw ma hou de bu che che pyan pyan thong nai bu naw tha tu de tana re set lo ya au me da ba me ကျော်ရိုးအာယုံကျော်မကြီးထိခိုက်တာကြောင့်တော့တစ်သက်လုံးအောက်ပိုင်းတည်တာမဖြစ်နိုင်တော့ဘူးလို့ဆိုလိုက်ပါတယ
် What we see today with these four individuals
ဒီလူလေးဦးမှာဒီကနေ့တွေ့ခဲ့ရတာကလို့တို့လှုပ်ရှားလို့ရပြီခြေထောက်တွေလည်းလှုပ်လို့ရပြီစီးအိမ်နဲ့ဦးတွေလည်းအလုံးလုံးပြန်အလုံးလုံးစေပြီဆိုတော့တကယ်ကိုစိတ်လှုပ်ရှားစရာပေါ့ဗျာ
ဒီသူတွေဒီတွေအနေနဲ့နောက်ထပ်လူနာရှူးကိုဒီပစ္စည်းလေးအစားထိုးထည့်ပြီးတစ်ချိန်မှာချက်သားအုပ်စုတစ်စုထက်ပိုပြီးလှုံ့ဆော်ကြည့်ဖို့စူးစမ်းကြအောင်မှာဖြစ်ပါတယ်ခင်ဗျ
ကိုဝင်းမင်းပြောပြခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်ကိုလည်းည9နာရီရေဒီယိုအစီအစဉ် PP ချင်း Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်